ပါတယ်ရှင်များရှင်အကျန်းဖတ်သမားကောင်းဆောင်လို့မတင်ကမကင်းဖြစ်ခဲ့ရသူတွေကိုစစ်ကော်မရှင်တွေကအမေရိကန်ထိမ့်သိမ်းမှုအောက်မှာထားရှိပြီးစစ်ဆေးဖို့အတွက်အမေရိကန်လွှတ်တော်ကခွင့်ပြုချက်ပေးဖို့သမ္မတဘုရားကလိုလာပါတယ်။ VOA ရဲ့အင်ဂျီရိုတရင်တော့စကော့စတန်ရဲ့တရင်ပြဖို့ကြေရစက်တင်ဘာ၁၇ရက်အကျန်းဖတ်တိုက်ခိုက်ခံရမှု၅နှစ်မြောက်နှစ်ပတ်လည်နေ့မှာအမျိုးသားလုံခြုံရေးကိစ္စက ဒီကနေ့ဟာပြင်ဆင်နေချိန်မှာသမ္မတဘုရားကတိုက်ခိုက်သူရန်သူတို့ရဲ့ရက်ဆက်ရုံမှမှုတွေကိုလူတွေဟာသတိရနေတဲ့အကြောင်းနဲ့ဒီရန်သူကိုအနိုင်တိုက်ဖို့ရန်အမေရိကန်ကတန်တိုက်ခံချထားကြောင်းပြောကြပါတယ်။အကြံဖက်သမားလူတင်ကမကင်းဖြစ်သူတွေကိုစစ်ကော်မရှင်တွေကရုံးတင်ပြီးကြားနာခွင့်စစ်ဆေးခွင့်ရရှိဖို့ရန်အတွက်အမေရိကန်သမ္မတဘုရားက
အမေရိကန်လွှတ်တော်ကိုခွင့်ပြုချက်ပေးပါရန်တောင်းခံရရှိပါတယ်။အမေရိကန်လွှတ်တော်ကိုခွင့်ပြုချက်ပေးပါရန်တောင်းခံရရှိပါတယ်။အမေရိကန်ကိုလွှတ်တော်ကခွင့်ပြုချက်ပေးတာနဲ့တပြိုင်နက်ကျွန်တော်တို့ဟာဒီလူတွေကိုရုံးတင်တရားစွဲပါမယ်။အမေရိကန်ကိုတတ်ဖြတ်တဲ့လူတွေစီကိုကျွန်တော်တို့ကပြတ်ပြတ်သားသားကြီးအသိပေးလိုက်ပါမယ်။အဲဒါကတော့ဘလောက်ပဲကြာကြာတင်တို့ကိုကျွန်တို့ကလိုက်လံရှာဖွေပြီး ဟုထောက်လိုင်းရေးကကျိုးဝဲစွာဖမ်းဆီးထားတဲ့မတင်ငါရသူ14ဦးလည်းပါဝင်ပါလေ။အရင်ကလုံခြုံရေးအဆင့်အစီအစဉ်နဲ့ထားရှိခဲ့တဲ့14ယောက်အကြောင်းကိုဒီသတင်းပတ်မှာသမရဘုရှ်ကပြည်သူတို့အတိအလင်းထုတ်ဖော်ပြောကြားလိုက်ပါလေ။ဒီ14ဦးကိုကျူးဘားနိုင်ငံဂွန်တာနမိုပင်လယ်အော်မှာရှိတဲ့အမေရိကန်ရီးတပ်စခန်းမှာထားရှိတယ်လို့သမရကပြောကြားခြင်းဖြစ်ပါလေ။CIA ရဲ့လျှိုးဝှက်စစ်ကြောမှုတွေကြောင့်သတင်းအချက်အလက်တွေသာမရရှိရင်အယ်ကိုင်ဒါအကြမ်းဖက်သမားတွေဟာအမေရိကန်ပြည်ထောင်စုအတွင်းမှာနောက်ထပ်တိုက်ခိုက်မှုတွေကိုအောင်မြင်စွာပြုလုပ်ဆောင်ရွက်သွားနိုင်လိမ့်မယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကယုံကြည်ထားတယ်လို့သမရဘုတ်ကပြောပါတယ်။သမရဘုတ်ကသူ့ရဲ့ဒီသတင်းပတ်အတွက်အပစင်တန်းနှွင့်ကြေညာချက်မှာစက်တင်ဘာ17ရက်နေ့ပတ်လည်မတိုင်ခင်အကြမ်းဖက်ဝါဒနဲ့ပတ်သက်ပြီးသူပြောကြားခဲ့တဲ့မင်းကွန်းတွေကိုလည်းပြန်ပြီးစူးစီးပြောကြားပါတယ်။သမရဘုရားနိုဝင်ဘာရွေးကောက်ပွဲမှာ Republican တွေကိုအမတ်ရာထူးရရှိဖို့ရန်အတွက်မျှော်လင့်ချက်တရအနေနဲ့ဒီအကြမ်းဖက်ဝါဒကိုနိုင်ငံရေးအရာအမျက်ထုတ်နေတယ်လို့အတိုက်ခံဒီမိုကရက်တချို့ကပြောပါတယ်။ Ohio ပြည်နယ်က Democratic အောက်လွှတ်တော်အမတ် Sherwood Brown ကသမရရဲ့အီရတ်မှာဆောင်ရွက်မယ်ဆိုတဲ့ကန့်သတ်ချက်ပေါင်းမပါတဲ့ဂရုတွေကိုရက်စဲပြီးအီရတ်ကိုနှိမ်နှင်းမှုအာရုံပြန်လည်စူးစိုက်ကြဖို့ရန်အချိန်တန်ကြီးလို့အခုလိုပြောကြားလိုက်ပါတယ်
။ While Iraq was not part of the war on terror,Before we invaded.
ကျွန်တော်တို့ဝင်မစည်းခင်ကအီရတ်ဟာအကြမ်းဖက်စစ်ပွဲရဲ့တစိုက်တည်းဒေသမဖြစ်ခဲ့ပါဘူး။အခုတော့အီရတ်ဟာအကြမ်းဖက်သမားတို့ရဲ့လက်ကျင့်တင်နန်းဆင်းရဲနယ်မြေ၊အယ်ကိုင်ဒါခေါင်းဆောင်နေတဲ့တခြားအကြမ်းဖက်အဖွဲ့အစည်းတို့ရဲ့စစ်သားတွေစုဆောင်းရနယ်မြေဖြစ်နေပါပြီ။စစ်ရေးအရအသင့်ပြင်းမှုကလည်းဗီယက်နမ်စစ်ပွဲနောက်ပိုင်းကစပြီးမတွေးရတော့တဲ့အဆင့်တွေအထိထိုးကျသွားခဲ့ပါလေ။အကြမ်းဖက်စစ်ပွဲအတွက်ရင်းမြစ်တွေကိုလမ်းကြောင်းလွှဲပြောင်းခဲ့ပါလေ။နောက်ပြီးအမေရိကန်ဟာလုံးကျုံဘေးကင်းစိတ်ချရမှုမှာလဲယော်နှဲသွားပြီဖြစ်ပါလေ။စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုနေပါလဲနေ့မင်းခွန်းကိုသမရဘုရားအင်ဂျူတော်ကနေနိုင်ငံတော်ကိုပြောကြားမှာဖြစ်ပါလေ။ဒါဟာနိုင်ငံရေးမင်းခွန်းမျိုးမဟုတ်ပဲစက်တင်ဘာ17ရက်တိုက်ခိုက်မှုကအမေရိကန်နိုင်ငံအပေါ်ဘယ်လိုထင်ရှားမှုရှိစေခဲ့သလဲ။နောက်ပြီးအကြမ်းဖက်ဝါဒအပေါ်မှာအမေရိကန်တို့ကပြန်လည်တိုက်ခိုက်မှုကိုထင်ရှားစေမဲ့မင်းခွန်းဖြစ်မဲ့အကြောင်းကိုအမေရိကန်အရာရှိများကပြောကြားကြောင်းပါခင်ဗျာ။